အီရန်နျူကလ িয়ার ဆိုင်ရာ2005နိုင်ငံတကာသဘောတူညီချက်အတွက်ဆွေးနွေးပွဲတွေပြန်ပြီးမဆခင်အမေရိကန်ဘက်ကသမ္မတဟောင်းဒေါ်နယ်ထရမ့်အစိုးရအဖွဲ့ချမှတ်ခဲ့တဲ့အရေးယူတန်းခတ်မှုတွေကိုအရင်ဖယ်ရှားပေးဖို့အီရန်ကတနင်္လာနေ့မှာထပ်မံတောင်းဆိုပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆိုက်ခပ်တီဇဒီကတနင်္လာနေ့တဟီရန်သတင်းစာရှင်းလင်းပွဲမှာခုလိုပြောတာပါ။အီရန်ဘက်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ထိန်းချုပ်နေတဲ့ပူးတွဲအလုပ်အဖွဲ့ JCPOA ဒါမှမဟုတ်2015သဘောတူညီချက်ပြန်ပြီးအသက်ဝင်လာအောင်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဌာနပြောခွင့်ရကတနင်္လာနေ့တုန်းကလည်းအလားတူပြောကြားခဲ့တာပါ။အမေရိကန်သမ္မတအိမ်မြူပြောခွင့်ရကတော့အီရန်ရဲ့ပြောကြားမှုတွေစိတ်ပြေရကြောင်းတနင်္လာနေ့မှာပဲပြောပါတယ်။ဒါပေမဲ့ JCPOA အဖွဲ့အလုပ်ပြန်ပြီးစနိုင်အောင်အဓိပ္ပာယ်ရှိတဲ့တန်တမာရေးနည်းလမ်းတွေနဲ့ပြန်လုပ်ဖို့အတွက်အမေရိကန်ဘက်ကအသင့်ရှိကြောင်းပြောပါတယ်။